ိုကျော်စီးပွားကာကွယ်ရေးဝါဒကြီးစိုးလာနေတဲ့အပေါ်စိုးရိမ်မှုတွေရှိနေချိန်မှာပဲ BRICS လို့ခေါ်တဲ့ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကနိုင်ငံတွေဟာစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်လှုပ်ဆောင်ကြဖို့ကမ္ဘာစီးပွားရေးတိုးတက်မှုနှိကွေးနေမှုကိုကင်တွယ်ဖြစ်ရှင်ရေးနဲ့နေဆက်ဖြတ်ကျော်အကြမ်းဖက်မှုတွေကိုတိုက်ခိုက်ချေမှုန်းရေးတွေကိုဆောင်ရွက်သွားကြဖို့တန်တိတ်တန်ပြုလိုက်ကြပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းဂိုဝါမြို့မှာကျင်းပနေတဲ့စီးပွားရေးဖွံ့ဖြိုးဆဲ၅နိုင်ငံကခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံကိုတနင်္ဂနွေနေ့ကအဆုံးသတ်လိုက်ပါတယ်။တချို့နိုင်ငံတွေဟာကိုယ်တိုင်ပြည်အတွက်ပဲကြည့်တဲ့ policy တွေကိုချမှတ်လာနေတဲ့အကြောင်းကိုဂျိုးစီဝါရေးကာကွယ်ရေးဝါဒဟာတီထွားလာနေပြီး globalization လို့ခေါ်တဲ့ကမ္ဘာမှုပြုရေးကိုစန့်ကျင်သူတွေဟာအန္တရာယ်ဖြစ်လာနိုင်ခြေရှိကြောင်း BRICS အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဘုံဖြေကိုပူးပေါင်းရှာဖွေကြဖို့လိုအပ်တယ်ဆိုတာကိုမိမောင်းထိုးပြသတဲ့အနေနဲ့တရုတ်သမ္မတရှီဂျင်ပင်ကသတိပေးပြောကြားသွားပါတယ်။ကမ္ဘာလူဦးရေစုစုပေါင်းရဲ့ထက်ဝက်လောက်ရှိတဲ့ BRICS အဖွဲ့ဝင်၅နိုင်ငံရဲ့ကုန်ထုတ်လုပ်မှုစွမ်းအားဟာကမ္ဘာပြည်တွင်းအသရင်ကုန်ထုတ်လုပ်မှုစုစုပေါင်းရဲ့25ရာခိုင်နှုန်းရှိတာကြောင့်တစ်ချိန်ကကြီးထွားလာနေတဲ့စီးပွားရေးအင်အားအုပ်စုအဖြစ်သတ်မှတ်ခံထားရတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီနိုင်ငံတွေဟာလည်းကမ္ဘာလုံးဆိုင်ရာစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်နေရပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တခုအတွင်း BRICS အဖွဲ့ဝင်၅နိုင်ငံအနေနဲ့ကမ္ဘာစီးပွားရေးဖွံ့ဖြိုးမှု50ရာခိုင်နှုန်းအထိပါဝင်နိုင်ခဲ့တာကြောင့်ဒီအဖွဲ့ရဲ့တည်ရှိမှုဟာကြီးထွားလာနေကြောင်းတရုတ်သမ္မတရှီဂျင်ပင်ကပြောကြားလိုက်သလိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းအဖွဲ့ဝင်နိုင်ငံတွေကြားလာမယ့်၅နှစ်အတွင်းကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာဘီလီယံ500အထိရှိအောင်နှစ်ဆတိုးဆောင်ရွက်ကြဖို့တိုက်တွန်းခဲ့ပါတယ်။